ကရင်တော်လည်း260ပြေခဲ့ပြီဆိုတော့လေဒီပေါ်မှာခြုံပြီးတော့ဘယ်လိုများသုံးသပ်မိပါလဲခင်ဗျာ
260ကျွန်တော်တို့ပြန်သုံးသပ်တာတော့ဖာဇာဗလာအစိုးရလက်ထက်ကစားပြီးတော့အခုနာဖတ်စစ်ဆိုရတဲ့ချိန်မုံမှုကြိုးစားတာကျွန်တော်တို့ကနေပြီးတော့တရားတော်ကုကံတော်လာပြည့်နေအဲ့လိုကုကံနဲ့260ဒီကျွန်တော်တို့ခံရမှာပါရပ်တည်နေနိုင်ခဲ့ပါတယ်နောက်ကိုလည်း260ဆက်လက်ပြီးတော့ကုကံတော်လာမစလဲကုကံတော်လာတော့ရှိပါတယ်တို့တော့ကျွန်တော်တို့ကလမ်းစဉ်ကတော့ရင်းညာနဲ့နေနဲ့ပြဿနာတွေဖြစ်ရှင်းမှုပေါ့ဗျကျွန်တော်တို့ဆက်လက်ပြီးတော့အဲ့ဒီတန်ရက်ဒီပေါ့မယ်နာဖနေနဲ့ရင်းညာနဲ့နေနဲ့ပြဿနာဖြစ်ရှင်းကိုလက်ခံဖို့လိုပါတယ
်အဲ့တော့ဟိုဇာတ်တော်ဒီ260ကာလမှာပေါ့နော်ဇာတ်တော်ဆုံးရှုံးခဲ့တာတွေရောဘာတွေရှိရလို့သုံးသပ်မိလဲခင်ဗ
ျဆုံးရှုံးခဲ့တာတော့အများကြီးပေါ့ကျွန်တော်တို့ဒီအိန္ဒိယရဲ့နိုင်ငံနဲ့ပြန်ရှင်းချင်အောင်တော့တိုင်းပြည်လုံးနိုင်ငံရေးစီးပွားရေးလူမှုရေးတွေချုပ်ချော်ထားရတဲ့ဆောင်ဆောင်မှုတွေမှာကျွန်တော်တို့ပြင်မျိုးသားတွေကလည်းခါရတာပေါ့လေအဲ့တော့ကျွန်တော်တို့အနေနဲ့ကစပြီးတော့ဒီစစ်ကိုတိုက်ခဲ့တာမဟုတ်ဘူးဘုလို့လက်ထက်မှာဆိုရင်နေဝင်ကဒုက္ခပိုက်ဆောင်တက်တဲ့နဲ့စပြီးတော့လူမျိုးမုန်းပြည့်အခြေခံနဲ့ချိန်မုန်းမှုလောက်ဆောင်တိုက်ခိုက်လာတဲ့အတွက်ကြောင့်ကျွန်တော်တို့တက်ရတာဖြစ်တဲ့အဲ့တော့ဆုံးရှုံးလာတော့ဒါအများဆုံးရှုံးလာပဲ
ဟုတ်ကဲ့ဆရာအရင်တော့ရောပေါ့နော်ဒီကျွန်တော်တို့သိတော့ကဆရာတို့ဒီကရင်လူမျိုးလွတ်မြောက်ရေးကရင်ပြည်နယ်လွတ်မြောက်ရေးအတွက်ကိုအဓိကဦးစားပေးဆောင်ရွက်ခဲ့တယ်ပေါ့နော်။နောက်ပိုင်းမှာတော့ဒီမြန်မာပြည်ဒီမိုကရေစီရေးတပ်ကိုပို့ပြီးစောင်းပေးပြီးလှုပ်လာတယ်လို့သိရတယ်။ဆိုတော့အဲ့ဒီအပေါ်မှာရောဆရာတို့ရှေ့လျှောက်ပြီးတော့ဒီမြန်မာဒီမိုကရေစီရေးနဲ့ပတ်သက်ပြီးတော့ဘယ်လိုပူးပေါင်းပါဝင်ဆောင်ရွက်မလဲ။ကျန်တဲ့အဖွဲ့အစည်းတွေကဘယ်လိုလက်တွဲသွားမလဲလို့ဆုံးဖြတ်ထားလဲခင်ဗျ။
ကျွန်တော်တို့အမှန်ကတော့ကျွန်တော်တို့ပြည်နယ်လွတ်မြောက်ရေးလူတမျိုးလွတ်မြောက်ရေးရလို့မဟုတ်ပါဘူး။ကျွန်တော်တို့အနေနဲ့ကတိုင်းရင်းသားရဲ့အားလုံးပါတယ်ညီမျှမှုရရှိရေးပေါ့။ဒါမလို့နေဝင်ကဖက်ဆစ်စနစ်နဲ့ပေါ့သူကရှိခဲ့တဲ့ဒီမိုကရေစီကသူကတတ်ချက်ပြီးတော့ကျန်းဖက်နေတဲ့အားလုံးလက်ဝကြီးအုပ်ဖို့ချိုးသွားတဲ့အခါမှာကျွန်တော်တို့ကအမြဲတမ်းအမှန်ကလက်တွဲကြပါလေဥပမာဘာကပါနဲ့ကျွန်တော်တို့လက်တွဲရတာရှိတယ်အဲနောက်ပြီးတော့ဘာကပါနောက်ပိုင်းမှာတော့ကျွန်တော်တို့တည်တဲ့အတိုင်းပေါ့ဘာကပါစာဆုံးသွားတဲ့အခါမှာအဲစာဆုံးတဲ့ဆိုတော့လည်းတော့လက်နဲ့ကန်တော်လိုင်းမရှိတော့တဲ့အချိန်မှာကျွန်တော်တို့ဒီမိုကရေစီအားစုတွေပေါ်လာပါတယ်ဒီမိုကရေစီအားစုတွေနဲ့ကျွန်တော်တို့ကခိုင်ခိုင်မြဲမြဲလက်တွဲပြီးတော့ကျွန်တော်တို့ဆောင်ရွက်သွားမှာဖြစ်ပါတယ်ကျွန်တော်တို့အခုကအဓိကကတော့စစ်မှန်တဲ့ပြည်ထောင်စုဖြစ်ပေါ်ရေးနောက်ပြီးတော့စစ်မှန်တဲ့ဒီမိုကရေစီစနစ်ဖြစ်ပေါ်ရေးပေါ့အဲဒီနှစ်ခုအတွက်ဒီမိုကရေစီအားစုတွေနဲ့ပေါ်ပေါ့တိုင်းရင်းသားအားစုတွေနဲ့လက်တွဲပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ
်ဆိုတော့ဟိုဆရာတို့လက်ခံကျင့်သုံးမဲ့စစ်မှန်တဲ့ပြည်ထောင်စုစနစ်ဆိုတာကိုလည်းနည်းနည်းလောက်ရှင်းပြပေးပါလားဆရာ
စစ်မှန်တဲ့ပြည်ထောင်စုဆိုတာကဘုရားဆရာပြောရတဲ့ခရင်တကြပမာတကြဆိုလိုရင်းကတော့တိုင်းရင်းသားတွေအားလုံးမြန်မာလူမျိုးပါဝင်ပေါ့ဒါရင်းမြောက်မှုရှိမယ်ပေါ့အဲ့ဒီအခြေခံမှာပဲစစ်မှန်တဲ့ပြည်ထောင်စုဆိုတာကပြည်နယ်ပြည်မမဖွဲပဲပေါ့အားလုံးပြည်နယ်အဖြစ်နဲ့ထားမယ်နောက်ပြီးတော့ပမာလူမျိုးကများတဲ့ခါကျတော့ပြည်နယ်အသုံးပြည်နယ်အ ਨੇ ဆုံးနောက်ပြီးတော့ဂျာနယ်ရောနော့ပြည်နယ်တွေဆိုရင်လည်းဟလာအမျိုးသားများပြည်နယ်အဲ့ဒါလိုပြည်နယ်ရရှိမယ်နောက်ပြီးတော့ကျွန်တော်တို့ဒီကရင်တို့ရှားတို့ကရင်နီတို့ဆိုရင်လည်းဒီပြည်နယ်တစ်ခုတစ်ခုပေါ့လေဒါလိုပြည်နယ်ပေါင်းစုပြည်ထောင်စုလို့ခေါ်ပါလေအလုံးဝဒါရင်ညီမျှမှုဆိုရတဲ့ကျွန်တော်တို့ကတော့အချိုးကျဒါရင်ညီမျှမှုအခြေခံနဲ့တည်ဆောက်တဲ့ပြည်ထောင်စုကိုဆိုလိုတာပ
ါဟုတ်ကဲ့ဆရာအဲ့ဆိုအဲ့ဒီပုံမှာလေချိုးကျဆိုတာလေးကိုနည်းနည်းလောက်အကြမ်းင်းနဲ့ရှင်းပြပါလားဆရာ
ချိုးကျဆိုတာကဥပမာခရင်ကတယောက်ရှိမယ်ဆိုရင်တစ်ကြိမ်ရမယ်။ပမာက10ယောက်ရှိမယ်ဆိုတော့10ကြိမ်ရမယ်။အချိုးခံစားွက်ပေါ့။နောက်ပြီးတော့လက်မြေပန်းဆိုင်ခွင့်တွေပါတွေကအစားပေါ့လေ။အဲဒါလိုရှိတဲ့နေ။အဲဒါကတော့ကျွန်တော်တို့အားလုံးနဲ့တောင်းပြီးတော့မှန်မှန်ကန်ကန်ဖြစ်ဖို့ဖြည့်ရှင်ရမှာဖြစ်ပါတယ်။အခုကတော့သဘောထားအဲ့ဒီချိုးကျအဲ့ဒီသဘောပါပဲ။အလုံးလုံးတဲ့ခါမှာလဲတအိတ်ထားတဲ့လူတစ်ကြိမ်ရလို့ရှိရင်10အိတ်ထားတဲ့လူက10အိတ်ရတာမျိုးပေါ့လေ။အဲ့ဒါချိုးကျသာရင်းရမှုလို့ဆိုလိုတာပါ။
အဲ့တော့အခုလက်တလောအခြေအနေရဆိုလို့ရှိရင်ဆရာဒီနေ့ပဲကုလသမဂ္ဂအထူးကိုယ်စားလှယ်မြစ်ဆက်ကံပါရီရောက်နေပေါ့နော်။ဒီပေါ်မှာရောဆရာတို့ဒီ KNU အနေနဲ့ဘယ်လိုသုံးသပ်ထားပါသလဲခင်ဗျ
။ချက်ချင်းအပြောင်းလဲကျွန်တော်တို့ကတော့ဖြစ်စေချင်တာပေါ့။ဒါမဲ့လို့နာဖာတော့အကောင်းမှနေတော့မယ်။နော်ကျွန်တော်တို့ဒီတွဲဆောင်ဆွေးနွေးအဖြစ်ရှာရေးဆိုတော့မူရဆိုရင်နာဖာအလျှော့အောင်မှာဖြစ်ပါတယ်။နာပါဦးမှာရိုင်းကျင်းသမားတွေအားလုံးလုပ်ပေးရမှာဖြစ်တယ်။အဲနောက်ပြီးတော့ဒီသူတွေကလွတ်လပ်စွာရေးသားပြောဆိုခွင့်စီရင်ခွင့်အဲ့ဒါတွေကိုစတင်လှောက်ဆောင်ရမှာဖြစ်ပါတယ်။
အဲ့တော့နောက်ဆုံးအနေနဲ့ပေါ့နော်အခုဆရာတို့ဒီ260ဒေါ်လာရေးဒီနေ့ကြောက်ရတဲ့အခြေအနေမှာပေါ့နော်ဟိုဆရာတို့လက်တလောလှောက်ဆောင်ဖို့နိုင်ငံရေးနဲ့ပတ်သက်ပြီးတော့ဘာတွေချမှတ်ထားရလဲရှိပါလဲခင်ဗျ။
咱都说了啥么话咯？哪怕那么毛样，就那个门边都别跟奶奶，就那个出来溜啊出来，东来溜啊东出来都包没包嘞。哪怕我都毛面了，那个那个嘞都毛面了，那么毛样了，上月铺就那个就啥都嘛皮包嘞。
好，感谢，接住啊，感谢。
干嘛？